အာရှဒေသဆိုင်ရာအမေရိကန်ကြီးတဲ့တပ်မှုကသူ့အနေနဲ့မြန်မာစစ်ဖက်နဲ့ပူးပြီးအနီးကဆက်ဆံမှုစေရထက်တန်နေတယ်လို့အင်္ဂါနေ့ကပြောတဲ့အကြောင်း Writer သတင်းတပုတ်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအမေရိကန်အစိုးရရဲ့မူဝါဒပိုင်းဆိုင်ရာဆုံးဖြတ်ချက်ကိုစောင့်ရမယ်လို့ပြောပါတယ်။မြန်မာနိုင်ငံရဲ့မိတ်ဖက်နိုင်ငံတွေဖြစ်တဲ့ရှီတောင်ဆန်နိုင်ငံများအဖွဲ့အာဆီယံနိုင်ငံတွေကစစ်ဖက်ခေါင်းဆောင်တွေကလည်းအမေရိကန်နဲ့မြန်မာကြားအဲ့ဒီလိုဆက်ဆံမှုမျိုးကိုမြင်တွေ့ကျင်နေကြတယ်လို့ဝါရှင်တန်မြို့တော်မှာလုပ်တဲ့ကာကွယ်ရေးဆိုင်ရာသတင်းဆောင်မရေးသူတွေရဲ့ဆွေးနွေးပွဲအတွင်းဗိုလ်ချုပ်ကြီး Vincent Brooks ကပြောသွားတာပါ2014ခုနှစ်ကလုပ်တဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးတစ်ခုအကြောင်းကိုဗိုလ်ချုပ်ကြီး Brooks ကပြန်ပြောပြပါသေးတယ်။အစည်းအဝေးမှာတခြားစစ်ဘက်ခေါင်းဆောင်တွေကသူ့လက်ကိုဆွဲပြီးအဲဒီမှာရှိနေတဲ့မြန်မာစစ်ဗိုလ်ချုပ်တဦးစီကိုခေါ်သွားခဲ့ကြတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံပြီးရှေ့ဆက်သွားနိုင်ရေးကူညီလှုံ့ဆော်ပေးဖို့ဒေသတွင်းမှာတကယ်ကိုပဲလိုလားနေကြတယ်လို့ဗိုလ်ချုပ်ကြီး Brooks ကပြောပါတယ်။အခုဆိုရင်ခွင့်ပြုထားသလောက်အဆင့်နဲ့ဆက်လုပ်ရတော့မယ်လို့လည်းသူကဆိုပါတယ်။ဒီရလာယူကောက်ပွဲမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရသွားတာကြောင့်ရှေ့ဆက်လှုပ်ဆောင်ဖို့ရာအသင့်ရှိနေဖို့ဖြစ်သွားစေတယ်လို့ဗိုလ်ချုပ်ကြီး Brooks ကပြောပါတယ်။အခုချိန်ထိကတော့တိတ်မြန်မြန်ကြီးရှေ့မြောက်သေးကြောင်းအလားအလာကောင်းရှိနေတယ်လို့သူအနေနဲ့ယူဆပြီးမူဝါဒပိုင်းလမ်းညွှန်ချက်တွေကိုစောင့်ရမယ်လို့ပြောပါတယ်။အုပ်ချုပ်ရေးပိုင်းသတင်းမီဒီယာပြည်သူလူထုအခြားသားအစိုးရနဲ့ဆက်ဆံမှုပိုင်းတွေမှာအမေရိကန်စစ်ဘက်ရဲ့ကြွမ်းကျင်မှုကိုမျှဝေဖို့ရာအခွင့်အလမ်းတစ်ခုအဖြစ်အမေရိကန်ပြည်ထောင်စုကမြင်ထားတယ်လို့ဗိုလ်ချုပ်ကြီး Vincent Brooks ကပြောသွားပါတယ်။